ရန်ကုန်တိုင်းလှိုင်သာယာကဆွီဒင်ဖက်ရှင်ကုမ္ပဏီဖြစ်တဲ့ H&M အတွက်အဝိထေတွေချုပ်ပေးနေတဲ့တရုတ်ပိုင်ဟောင်ဇိုပန်ဂျေစယုံမှာဖြစ်ပွားတဲ့အလုရှင်တဲ့အလုသမားပြဿနာဟာအခုထိပြည်လည်မှုမရသေးဘဲနဲ့လုပ်ငန်းခွင်အခြေအနေကောင်းမွန်အောင်လုပ်ပေးဖို့နဲ့အလုသမားခန်းစားခွင့်တွေအတွက်အလုသမားတွေဘက်ကဆက်လက်ပြီးတော့တောင်းဆိုနေပါတယ်အပြည့်စုံကိုရိုက်တာသတင်းတပုတ်ပေါ်မှာအခြေခံပြီးတော့ဒေါက်ခင်မျိုးသက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အလုရှင်တဲ့အလုသမားတွေကြာပြည်လည်မှုမရှိတဲ့လှိုင်သာယာကဟန်ကျူးပိုင်အထက်ချုပ်ဆက်ရုံမှာဂျန်ဂျရီလကုံအလုသမားသမဂ္ဂခေါင်းဆောင်တဦးဖြစ်တဲ့ကိုသက်ပိုင်ဦးကိုခွင့်ပြုချက်မရဘဲခွင့်ယူခဲ့မှုနဲ့အလုကထုတ်ပစ်ခဲ့တဲ့နောက်မှာအခြေအနေဟာပိုပြီးတင်းမာလာခဲ့တာပါဆန္ဒပြရာမှာအကြမ်းဖက်မှုတွေပါပါလာတဲ့အတွက်ဖေဗရူလာ9ရက်နေ့မှာပဲဆက်ရုံကိုပိတ်ထားခဲ့ရပြီးဖေဗရူလာကုံလောက်မှာတော့ဆန္ဒပြအလုသမား200ကျော်ကအထက်ချုပ်ဆက်ရုံရဲ့ဗရင်းပေါက်တွေတကားတွေကိုရိုက်ချိုးဖျက်ဆီးဝင်ရောက်ပြီးကွန်ပျူတာတွေနဲ့စောင့်ကြည့်ကင်မရာတွေအပါအဝင်စက်ပစ္စည်းတချို့ကိုဖျက်ဆီးခဲ့တဲ့အပြင်တရုတ်အလုပ်သမား9ယောက်ကိုပါနိုင်အတော်ကြာဖမ်းဆီးထားခဲ့တာပါမြန်မာစိုးရတာဝန်ရှိသူတွေဂျောင်းဝင်ညှိနှိုင်းခဲ့တဲ့နောက်မှာပြန်လွတ်ပေးခဲ့တာဖြစ်ပြီးအခုလိုကျူးလွန်သူတွေကိုဖမ်းဆီးအရေးယူပေးဖို့အတွက်မြန်မာအာဏာပိုင်တွေကိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကတောင်းဆိုခဲ့တာတွေနဲ့အခြေအနေဟာအခုချိန်ထိတင်းမာနေစေဖြစ်ပါတယ်ဟန်ဂျိုးပိုင်ရဲ့အထက်ချုပ်ဆက်ရုံဟာဆွီဒင်က H&M Fashion Company ကိုချုပ်ပြီးသားအဝတ်ထည်တွေတင်ပို့နေတဲ့မြန်မာနိုင်ငံတွင်းကုမ္ပဏီ40တဲကတခုဖြစ်ပါတယ် H&M ဟာမြန်မာနိုင်ငံမှာရေရှည်တည်တံ့မဲ့အလုပ်တွေကိုတိုးချဲ့လုပ်ကိုင်နေကြောင်း February 6ရက်နေ့မှာပဲကြေညာခဲ့တာဖြစ်ပြီးမြန်မာပြည်ဖြစ်သူတို့ကုမ္ပဏီထုတ်ပစ္စည်းတွေဟာလုပ်ငန်းခွင်အခြေအနေတိုးတက်ကောင်းမွန်တဲ့အနေထားအောက်မှာထုတ်လုပ်တဲ့ပစ္စည်းမျိုးဖြစ်အောင်နှစ်ပေါင်းများစွာစ조사ခဲ့ရတယ်လို့យေတာထားတာပါအခုဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာဖေဖော်ဝါရီလ9ရက်နေ့ကစပြီးပိတ်ထားရတဲ့မြန်မာနိုင်ငံကဒီဆက်ုံနဲ့ပတ်သက်ပြီးအထူးစိုးရိမ်စိတ်ပူကြောင်းနဲ့သက်ဆိုင်ရာပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့တည်တည်ချာချာဆွေးနွေးပြောဆိုနေကြောင်းအခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ဆက်ရုံအပြင်ဘက်ကကြော်ညာတင်ပုံးမှာတော့အလုသမားအားလုံးမတ်လ23ရက်နေ့မှာအလုပြန်ဝင်ရမှာဖြစ်တယ်လို့15ရက်ကိုနောက်ဆုံးသတ်မှတ်ရက်ဖြစ်ထားပြီးအဲ့ဒီအချိန်ထိအလုပြန်မဝင်သေးရင်အလုတာဝန်ကနေရက်ဆဲမှာဖြစ်တယ်လို့နစ်နာချေလုံးဝမပေးဘူးလို့ဖော်ပြထားပါတယ်။ဒီအထည်ချုပ်ဆက်ရုံကဆန္ဒပြခေါင်းဆောင်တူဦးဖြစ်တဲ့စိုးသက်ပိုင်ကတော့အလုသမားသက်မိုက်ကခေါင်းဆောင်ကိုသက်ပိုင်ဦးကိုအလုဖြုတ်ခဲ့တာမို့သူတို့ဆန္ဒပြခဲ့တာဖြစ်ပြီးအခုသူ့ကိုမူလလဆာနဲ့အလုပြန်ခတ်မယ်အကြောင်းပြောလာပြီလို့ပြောပါတယ်။
ဒီမောင်သက်ပိုင်ကိုမူလနေရာမူလဌာနမူလလာစာဖြစ်ဟောမူလလူနေရာမှာပဲမူလဆက်ချုပ်တိုင်းပဲပြန်တဲ့တခါသေးဆိုတဲ့စာကြလာတယ်အဲ့ဒီကျွန်တော်တို့ထွက်လိုက်တာလေကိုသက်ပိုင်ကိုစာကြောက်တယ်လုံသမားတွေအပြင်ရောက်လာတာအခုကိုသက်ပိုင်ကလည်းလုံငန်းထဲကိုပြန်ရောက်ပြီးခုံသမားကြီးရောင်းရတယ်ဆုံးဖြတ်ချက်ကြပြီးကျွန်တော်တို့တော့ဘာမှမရှိတော့ဘူးပြန်ဝင်ရုံပဲရှိတယ်ဒီထပ်ပြီးတိုက်ပွဲဝင်စရာလည်းမလိုတော့ဘူး
ဒီဆက်ယုံပြဿနာအတွက်အလုသမားခေါင်းဆောင်တွေအလုသမားရေးဆိုင်ရာအရာရှိတွေနဲ့ဆက်ယုံပိုင်ရှင်တို့ကြားညှိနှိုင်းမှုတွေလုပ်နေပေမဲ့အခုထိတော့ပြေလည်မှုမရသေးဘူးလို့အလုသမားရေးရာဌာနကအရာရှိတဦးဖြစ်တဲ့ဦးခင်မောင်ဦးကပြောပါတယ်
။အဲဂရိဒီမန်ကတော့မရဘူးဆက်ယုံတွေကိုပြန်ဝင်ဆွေးနွေးတဲ့ပိုင်ကဆွေးနွေးမယ်။အလုလိုရင်းနဲ့ဆွေးနွေးသွားမယ်ဆိုပြီးတဲ့သဘောပဲရှိပါတယ
်။အလုရှင်ဘက်ကအလုသမားတွေရဲ့တောင်းဆိုချက်ကိုတကယ်တမ်းဖြည့်ဆည်းပေးခြင်းနဲ့ဆန္ဒမတွေ့ရတဲ့အတွက်အလုသမားတွေဘက်ကနောက်ထပ်တောင်းဆိုမှုတွေရှိလာနိုင်တယ်လို့လည်းဥက္ကမဦးကထောက်ပြပါတယ
်။အမှန်တမ်းပြောရမယ်ဆိုတော့ပြန်တော့ဖြစ်လာမှာ။ကြီးမယ်သေးမယ်ဆိုတာမပြောနိုင်ဘူး။တောင်းဆိုမှုကပြန်ဖြစ်လာမှာပဲ။ဘာကြောက်လဲဆိုရင်ဟိုအစာချုပ်မှာပါတဲ့အချက်ကိုဟိုလူရှင်ကလိုက်နိုင်အောင
်။အလုသမားတွေဘက်ကသူတို့ရဲ့လုပ်ငန်းလှုပ်ဆောင်မှုကိုစနစ်တကျပြန်လည်သုံးသပ်တာတွေလုပ်ဖို့နဲ့ကျန်းမာရေးစောင့်ရှောက်မှုတွေပေးဖို့အတွက်တောင်းဆိုနေတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့တိုးတက်နေတဲ့အထည်ချုပ်လုပ်ငန်းမှာလုပ်နေတဲ့စက်ယုံလုပ်သားက3000ကျော်ရှိပြီးဒိုင်းခတ်ပိတ်ဆို့မှုတွေဖယ်ရှားခဲ့တဲ့နောက်မှာဥရောပနဲ့အမေရိကန်နိုင်ငံတွေအပါအဝင်အနောက်နိုင်ငံတွေကထင်ရှားတဲ့ H&M တို့ Gap တို့လိုကုမ္ပဏီတွေပါလာရောက်လုပ်ကင်ဖို့အတွက်စိတ်ဝင်စားကြတာဖြစ်ပါတယ်။ဒါပေမဲ့ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံတွေကအထည်ချုပ်လုပ်သားတွေတစ်ပတ်6ရက်လုပ်ပြီးအနည်းဆုံးလစာဒေါ်လာ90ကနေ150လောက်ထိရနိုင်ကြချိန်မှာမြန်မာနိုင်ငံမှာတော့$63ဝန်းကျင်ရအောင်မနေ့ရုံးကန်နေကြရတယ်လို့ကမ္ဘာအလုသမားအဖွဲ့ ILO ကပြောပါတယ်။ဒီတရုတ်အထက်ချုပ်ဆက်ယုံဟာအလုသမားတွေအချိန်ပိုအလုဆင်းထားတဲ့လုံအားလာကတွေကိုမပေးခဲ့တဲ့အတွက်မနေ့ကအလုသမားသမဂ္ဂခေါင်းဆောင်ကိုသက်ပိုင်ဦးဆောင်ပြီးဆန္ဒပြတောင်းဆိုခဲ့တဲ့နောက်မှာပြီးခဲ့တဲ့ဒီဇင်ဘာလထဲမှာတော့သူ့ဆက်ယုံကအလုသမား950အတွက်မြန်မာငွေကျပ်သန်းပေါင်း80ကိုနောက်ကျခြင်းနဲ့ပြန်ပေးခဲ့တယ်လို့ဆက်ယုံကအတည်ပြုပါတယ်။ ဖြစ်စည်းခဲ့သူတွေကိုအရေးယူပေးဖို့အတွက်မြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့တာရှိပေမဲ့အခုထိတော့အလုဒမားတယောက်မှဖမ်းဆီးတာမခံရသေးပါဘူး။အထယ်ချုပ်ဆက်ရုံအများပြားရှိနေတဲ့မြန်မာနိုင်ငံမှာအခုလိုဆန္ဒပြမှုတွေကနေအလုဒမားတွေအတွက်အလုပ်ခွင့်လုံခြုံရေးကင်းမဲ့နေတာကိုပြနေတယ်လို့အလုဒမားရဲ့လှုပ်ရှားသူတွေကပြောပါတယ်။စီးပွားရေးတိုးတက်ဖွံ့ဖြိုးဖို့အတွက်ကြိုးပမ်းနေတဲ့မြန်မာ ုရေးနဲ့အလုပ်သမားရေးဥပဒေဆိုင်ရာပြုပြင်မှုတွေလုပ်ဖို့အတွက်လိုနေပြီဆိုတာပြသနေတယ်လို့လည်းအကဲခတ်တွေကထောက်ပြကြပါတယ်။